ွင်းနဲ့ဗမာတပ်မတော်အပြစ်ခတ်ရက်ဆဲထားတာအနည်း30ကျော်လာပါပြီ။ဒီကလာအတွင်းဝါတပ်ဖွဲ့ဟာစစ်အင်အားအကြီးဆုံးတိုင်းနာအုပ်စုဖြစ်လာပြီးဗိုလ်တင်တန်းကျောင်းနဲ့ကေဘာတင်တန်းကျောင်းတို့တောင်ရှိလာပါလေ။ထိုင်းမြန်မာနယ်စပ်မှာလည်းဝါတပ်ဖွဲ့ရဲ့တိုးချဲ့နေနေရှိပါလေ။တရုတ်ပြည်တွင်းစစ်မှာရှုံးနိုင်သွားတဲ့ကုလင်တန်တရုတ်ပြည်တိုင်းရင်အချို့ရှမ်းပြည်နယ်ဝဒေသကို1950ပြည့်နှစ်အစောပိုင်းမှာဝင်ရောက်အခြေစိုက်စင်ကဝတ်တပ်မရှိသေးပါဘူး။1960ပြည့်လွန်နှစ်မှာတရုတ်ပြည်တပ်အနိုင်ကျင့်တာကိုခုကနဲ့လေသမားပျောက်ကြားတွေပေါ်လာပါလေ။ဝဒေသကိုဗမာကွန်မြူနစ်ဘက်ကပဝင်လာတော့မှဘက်ကပတက်ခဲဒေသကဝတ်တွေပဝင်လာပါလေ။ဘက်ကပဟာလေသမားပျောက်ကြားအဖွဲ့ခေါင်းဆောင်တွေကတစ်ဖြင့်ဝါလူလူကိုစီယုံတိတ်တွန်းနိုင်တဲ့အတွက်ရဲရင်ပြီးတိုက်ကြီးကြီးရှိတဲ့ဝတ်တပ်ဖွဲ့ပေါ်ထွက်လာကြောင်းသိရပါတယ်။အဲဒီကလေးကပေါ့ရုံချမ်းနဲ့ကြောင်းကြီးလိုင်ဟာထင်ရှားတဲ့ခေါင်းဆောင်တွေဖြစ်ပါလေ။ဘကပကိုပုံခံတဲ့အခါမှာဝတ်တပ်ဖွဲ့ကိုကန်တပ်ဖွဲ့မိုင်းလာတပ်ဖွဲ့ NDA ကချင်းတပ်ဖွဲ့စတဲ့ဖရီးဇာတပ်ဖွဲ့တွေပေါ်ထွက်လာပါလေ။ဒီအထဲမှာဝတ်တပ်ဟာထိုင်းမြန်မာနေသားအထိနေထည်လာပါလေ။
မွေးစေမောင်ကိုလမ်းကြောင်းနေရှိတဲ့ရှမ်းထိုင်းနယ်ဇက်ကိုဘဂဘတက်တီရောက်ရှိတဲ့အခါမှာဘင်းဘီရင်ခွန်စာရဲ့မောင်ထိုင်းတက်နဲ့ပြိုင်ဘက်ဖြစ်လာပါတယ်ဘဂဘပြိုကွဲတဲ့အခါခွန်စာတက်ကဘဂဘခြေကုပ်စခန်းတွေကိုတိုက်ခိုက်ပါတယ်ဘဂဘနဲ့တရုတ်ကွန်မြူနီလက်အောက်မှာအနည်း20ကျော်နေခဲ့တဲ့ဝါတက်တီဟာခွန်စာတက်ကိုတံပြန်တိုက်ခိုက်ရင်းစစ်အင်အားကောင်းအောင်ကျိုးပန်းပါတယ်ဝါတက်ဘွဲ့ဟာအတင်းအကျပ်စစ်သားစုဆောင်ပါတယ်မိသားစုတစုမှာသားတစ်ယောက်တက်သေးဝင်ပေးရပါတယ်။ဘဝရည်တည်ရေးအတွက်တက်သေးဝင်လူလည်းရှိပါတယ်။ဝါဩဇာကံနေကြီးချဲ့ထွင်ရမှာဝါစစ်တီတွေဟာအဓိကကြပါတယ်။ဝါတက်ကဥဆောင်ပြီး1990ပြည့်လွန်အစောပိုင်းမှာဝါပြည်သူအများအပြားထိုင်းနယ်ဇက်ကိုရွှေ့ပြောင်းကြပါတယ
်။ဘင်းဘီရင်ခွန်စာရဲ့မော်ထိုင်းတက်ကိုတိုက်ခိုက်ဖို့ဝါတက်တွေနေပြောင်းတာကိုနောက်ဝတ္တအစီအစိုးရကလည်းသဘောတူပါတယ်။ခွန်စာလက်နဲ့ချတဲ့အခါမှာလက်နဲ့မချသူတွေဟာ US ဥဆောင်တဲ့ RCSS ရှမ်းပြည်ပြည်နယ်ထူထောင်ရေးတပ်ဖြစ်လာပါတယ်။ထိုင်းနယ်ဇက်ကိုရွှေ့ပြောင်းသွားတဲ့ဝတ်တပ်တွေဟာမိုင်းဆက်ခရိုင်မှာအခြေစိုက်ပြီးမိုင်းဆက်မျိုးအရှိအနောက်နဲ့တောင်ပိုင်းဒေသတွေကိုချုပ်ကန်ထားပါတယ်။မိုင်းကမိုင်းရုံးဟွေအော်ပြောင်းအောင်မိုင်းကျွန်းနဲ့ခိုင်လုံစတဲ့မြို့နယ်၆ခုကိုရနေမြေဖြစ်စမှတ်ပါတယ်။အရှိပဲဆိုမိုင်းကန်မျိုးနယ်ဟာတာချီလေးနဲ့နီးကပ်ပြီးအနောက်ဘက်ကခိုင်လုံဟာ RCS ရဲ့ရှမ်းထူထောင်ရေးတပ်နေမြေနဲ့နီးကပ်ပါတယ်။ရွာတွေတောင်းဆိုနေတဲ့ပြည်နယ်တွေမှာမိုင်းဆက်နေမြေပါမပါတော့မသိနိုင်သေးပါဘူး
။ဝါတန်လက်အောက်ခံခိုင်လုံမျိုးနယ်ရဲ့အနောက်ဘက်မှာ RCS ရှမ်းထူထောင်ရေးတပ်ဖွဲ့ရဲ့လွယ်တန်းလျမ်းဌာနချုပ်ရှိပါတယ်။ဝါတပ်ဖွဲ့ထိန်းချုပ်တဲ့တောင်ပိုင်းနေမြေကိုအမှတ်1.1စစ်ဒေသလို့သတ်မှတ်ထားပေမဲ့မြောက်ပိုင်းဝရဲ့ပန်ဆန်းဒေသလို့တတိတခြားတည်ရှိနေတာတော့မဟုတ်ပါဘူး။မိုင်းဆက်ခရိုင်ရဲ့အရှိအနောက်တောင်ပိုင်းနဲ့ထိုင်းနယ်ဇက်အကြားမှာဝါတက်ကြီးအခြေစိုက်ပေမဲ့အခြားဒေသနေရာတွေမှာစစ်ကောင်စီတပ်နေရာစောက်တပ်နဲ့ RCSS ရှမ်းထူထောင်ရေးတပ်စတာတွေကလည်းစခန်းချထားပါတယ်။ဥပမာတောင်ပိုင်းဝရဲ့စစ်ဒေသ1.1အနောက်ဘက်စွန်းမှာရှိတဲ့ခိုင်လုံမြို့နယ်ဟာစံပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ရဲ့လွယ်တန်းလျံဌာနချုပ်နဲ့နေမြေချင်းဆက်ဆက်နေတာကြောင့်အချိန်မရွေးတိုက်ပွဲဖြစ်နိုင်တယ်လို့သုံးသပ်ကြပါလေ
။တောင်ပိုင်းဝါစစ်ဌာနချုပ်ကတော့မိုင်းကျုံမြို့နယ်ပါပုံချင်းမှာအခြေစိုက်ထားတဲ့အတွက်ထိုင်းနိုင်ငံနဲ့နီးကပ်ပါလေ။တကယ်တော့တောင်ပိုင်းဝါနေမြေတစ်ခုလုံးဟာထိုင်းနိုင်ငံနဲ့နေချင်းဆက်နေပါလေ။ရစစ်ဒေတာ187မှာတမဟာ၅ခုနဲ့အင်အား1000ကျော်ရှိပြီးစစ်လက်နဲ့မျိုးစုံကိုင်ဆောင်ပြီးစီးရေးပြတ်တတ်ပါတယ်။တောင်ပိုင်းဝတ်တပ်ကလည်းမူရစီတက်ချေရေးအဖွဲ့ကိုဖွဲ့စည်းထားပြီးမူရစီမိရှုတဲ့အခမ်းအနားတွေကိုပုံပါကျင်းမှကျင်းပလို့ရှိပါတယ်။အာစီရှမ်းထူထောင်ရေးတပ်ကကပရိစိုက်ကားလို့ Facebook Watch Channel မှာဖော်ပြပါတယ်။ရှမ်းပြည်တောင်ပိုင်းလွင်လင်းခရိုင်ပင်လုံမြို့တွေကအာစီရှမ်းထူထောင်ရေးတပ်စခန်းကိုဝါပါဝင်တဲ့မဟာဗိတ်အဖွဲ့ကမလဆန်းပိုင်းကဝင်ရောက်တက်ခဲ့ပြီးဘင်းကြီးတွေကိုဖျက်ဆီးခဲ့တယ်လို့ဆိုပါတယ်။အာစီရှမ်းထူထောင်ရေးတပ်ဖွဲ့ကနစ်ရှည်လာမြာသိမ်းပိုက်ထားတဲ့နေမျိုးကိုတောင်ပိုင်းချီမဟာမိတ်တပ်ဖွဲ့ကတိုက်ခိုက်သိမ်းပိုက်ကြောင်းမလ9ရက်နေ့ထုတ်ဝါချင်တော်မှာဖော်ပြပါတယ်။ ရန်ပြည်နယ်မြောက်ပိုင်းကဝတ်တပ်ဖွဲ့ဟာစီရင်ပြပွဲလောက်သာလုပ်နေပြီမြဲတောင်ပိုင်းအခြေစိုက်ဝတ်တပ်ဖွဲ့ကတော့ဩဇာကနေမြေချက်ထွင်နေပုံရပါတယ်ခင်ဗျာ